လသမဂ္ဂမှာတန်တမန်ရေးအရာဘာမှမလုပ်နိုင်ဖြစ်နေတာကြောင့်ဆီးရီးယားမှာဓာတုလက်နဲ့အုံပြတိုက်ခိုက်နေတာကိုတုံ့ပြန်အရေးယူဖို့ကိစ္စဟန်တားနိုင်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ဆီးရီးယားအပေါ်စီးရီးယားအရေးယူဖို့အလားအလာရှိနေတဲ့ဗြိတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဘူးနေ့ကအမြဲတမ်းအဖွဲ့ဝင်၅နိုင်ငံရဲ့တန်တမန်ကိုယ်စားလှယ်တွေဟာစတင်ဆွေးနွေးနေကြပါတယ်။အတိတ်ပဲရှိတဲ့အရေးယူလှုပ်ဆောင်ချက်မှန်သမျှရုရှားဘက်ကစန့်ကျင်နေတာကြောင့်ဆီးရီးယားမှာရှေ့တိုးစရာလမ်းမမြင်ဘူးလို့လည်းနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးမာရီဟက်ကပြောသွားပါတယ်။ဒါအပြင်ဆီးရီးယားအစိုးရအနေနဲ့ရုရှားကိုအကာအကွယ်ယူထားဖို့မရနိုင်တော့ဘူးလို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုကိုယ်တိုင်ဆီးရီးယားကိုစီရေးအရာအရေးယူဖို့ဝါရှင်တန်အစိုးရအနေနဲ့မဟာမိတ်နိုင်ငံတွေနဲ့တိုင်ပင်ဆွေးနွေးနေတယ်လို့လည်း Half ကပြောပါရယ်ဒါမတ်စကတ်မြို့တော်မှာဓာတုလက်နက်တွေအသုံးပြုခြင်းရှိမရှိစစ်ဆေးစုံစမ်းတာမျိုးမတိုင်ခင်ကုလသမဂ္ဂဘက်ကဆီးရီးယားကိုအရေးယူမဲ့ကိစ္စဟာအချိန်ဆမှဖြစ်တယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးကပြောပါရယ်ရှင်